2015အထူးရွေးကောက်ပွဲအတွက်ဒုတိယကြိမ်ထုတ်ပြန်လိုက်တဲ့မဲဇင်းတွေကိုမနေ့စက်တင်ဘာ14ရက်နေ့ကစပြီးတော့ရက်ကွက်ကြီးရွာမှာရှိတဲ့ရွေးကောက်ပွဲကော်မရှင်ရုံးနဲ့တွင်တမယုံတွေမှာနှစ်ပတ်ကြာထုတ်ပြန်ပေးထားမှာဖြစ်ပြီး အမပြင်းစင်ချက်တွေကိုလည်းစက်တင်ဘာ29ရက်နေ့နောက်ဆုံးထားတင်သွင်းကြမှာဖြစ်ပါတယ်။အသက်17နှစ်ပြည့်တဲ့သူတိုင်းမဲပေးနိုင်အောင်အခုနောက်ဆုံးထုတ်ပြန်လိုက်တဲ့မဲစင်းကိုတော့ကြည့်ရှုကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကတိုက်တွန်းနေကြပါတယ်။အပြည့်စုံကိုတော့ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျ။ဟုတ်ကဲ့ပါ
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံရွေးကောက်ပွဲမှာမဲပေးနိုင်မှုအတွက်ဒုတိယအကြိမ်မဲစင်းတွေကိုပြည်သူရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်ပါတယ်။ဒီကနေ့ကစပြီးစက်တင်ဘာ29ရက်နေ့အထိရက်သက်သက်ပဲနှစ်ပတ်ကြာအောင်ရက်ကွက်ကြီးရအောင်စုကော်မရှင်ရုံးအနေနဲ့ဓမ္မယုံတို့မှာကြီးညာထားတာပါ။နောက်ဆုံးအကြိမ်ထုတ်ပြန်တဲ့မဲစင်းဖြစ်တာကြောင့်လူအတော်များများစိတ်ဝင်စားလာရော နေရဒီမှာမဲခင်မပေါအဲ့ဒါကြောင့်ကျွန်တော်ပြန်လာကြည့်ပြီးမဲခင်ပြန်ဖြည့်ရတယ်ကျွန်တော်နိုင်ငံအတွက်ကောင်းမှုအတွက်လုပ်ပေးမယ်လူတယောက်ကိုကျွန်တော်တို့ကဖြစ်စေခြင်းနဲ့ဆန္ဒကိုကျွန်တော်နိုင်ငံတိုးတက်ခြင်းနဲ့ဆန္ဒနဲ့ကျွန်တော်မဲလာထည့်ရပါတော့ဟုတ်ကဲ့
မအားဒီလဲစင်းကိုလာကြည့်တယ်ဆိုတာအမတို့နာမည်ပါလားမပါလားလာကြည့်ရလေအဲ့ဒါကြောင့်နာမည်ပါရင်ကြိုပြီးတော့ပြောရအောင်ဆိုတော့ကြည့်ရ
မဲစင်းကိုလာရောက်ကြည့်ရှုသူတွေဖြစ်ကြတဲ့ကိုသွန်ဟိန်းနဲ့မကြည်သေးဝင်တို့ပြောဆိုသွားခဲ့တာပါမဲစင်းကိုလာရောက်ကြည့်ရှုသူအများစုဟာလူလက်ပိုင်းနေနဲ့လူကြီးပိုင်းနေပဲဖြစ်ကြပါတယ်။လာမယ့်ရွေးကောက်ပွဲမှာပထမဆုံးမဲပေးကြရမယ့်လူငယ်အများစုကတော့ဒီမဲစင်းကိုစိတ်ဝင်စားမှုမရှိကြပါဘူး။အလုပ်တွေနဲ့ပြန်များနေတာကြောင့်အရင်တစ်ခေါက်အချိန်ပကံမဲစင်းကိုတွားရောက်မကြည့်ခဲ့သလိုဒီတစ်ခေါက်မှလည်းမကြည့်ရသေးဘူးလို့လူငယ်တယောက်ဖြစ်သူကိုမျိုးကိုကိုကဖွင့်ဟပါတယ်။
အဲကျွန်တော်မကြည့်ဘူးခင်ဗျာအဲဘာဖြစ်လို့လဲဆိုတော့ကျွန်တော်အလုံးမအားရလဲပါရဗျာပြီးတော့ကျွန်တော်စိတ်လည်းစိတ်ဝင်စားလို့လည်းပါရခဏ
ပြီးခဲ့တဲ့ဂျွန်လာဂုံပိုင်းလောက်ကပထမဆုံးထုတ်ပြန်တဲ့အခြေခံမဲစင်မှာလမ်းလိုက်ကြီးညာထားခဲ့ပေမဲ့လည်းအခုတစ်ခါမှာတော့အိမ်နံပါတ်အလိုက်ကက်ထားတာကြောင့်ရှာဖွေရတာအခက်အခဲဖြစ်တယ်လို့မြင်းနီကုန်းတောင်ရွက်ကကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးကန်ညွန့်ကဘူယိုအီကိုပြောပါတယ
်မဲစင်ရင်းတွေကိုပထမတစ်ခေါက်တုန်းကကျွန်တော်တို့ကလမ်းအလိုက်မိသားစုစင်းရင်းကိုကျွန်တော်ကဒီဘုံဟိုကြီးညာထားပြီးတော့ဒီတစ်ခေါက်မှာကတော့အိမ်နံပါတ်အစင်လိုက်ထားတဲ့အတွက်ကြောင့်မလို့ဒီအိမ်နံပါတ်1ဆိုလို့ရှိရင်တက်မှရှိတော့လမ်း16လမ်းကဒီအုံးပါအဲ့တော့အဲ့ဒီခါလေးတစ်ခုထူးကြပါလို့အမ1ဆိုလို့ရှိရင်1ကြီးပဲ2ဆိုရင်2ကြီးပဲ3ဆိုရင်လည်း3ကြီးပဲလာတယ်အဲ့တော့အဲ့ဒီ3တွေမှာ1ထဲမှာဆိုလို့ရှိရင်လမ်းတစ်မြေလမ်းပေါင်းဆိုပါလာတယ်2ထဲမှာဆိုရင်လမ်းပေါင်းဆိုပါတယ်အဲ့ဒီခါလေးတစ်ချက်ထူးခြားမှုဖြစ်ပြီးတော့ရှာဖွေရတဲ့နေရာမှာမဲစင်းလာကြည့်နေမှာအဲ့ဒါကြီးနည်းနည်းတစ်ခုအခက်အခဲဖြစ်ပါလား
အခြေခံမဲစင်းမှာအမှားရအတော်လေးများခဲ့တာကြောင့်ပြည်သူတော်တော်များများကဝေဖန်ခဲ့ကြပြီးတဲ့နောက်မှာပဲဒုတိယအကြိမ်မဲစင်းကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနှစ်လကျော်ကြာအချိန်ယူပြင်ဆင်ပြီးထုတ်ပြန်လိုက်တာပါဒါပေမဲ့ဒီတစ်ခေါက်ထုတ်ပြန်တဲ့မဲစင်းမှာလည်းအမှားရအနေငယ်ရှိနေစေဖြစ်တယ်လို့မဲစင်းလာရောက်ကြည့်ရှုသူမပေပီမောင်ကဆိုပါတယ
်အကြည့်တော့မပါဘူးလေအဲ့လေဟိုပြည့်စုတဲ့ထဲမှာကြည့်ဆိုတော့လည်းနောက်တိုးတွေမှာလည်းအမှမပါမပါတော့အဲ့ဒါနဲ့ပုံစံ3နဲ့ဖြည့်ဆိုတော့ပုံစံ3ဆိုင်ရတော့အမှကိုပြီးလိုက်အဲ့နောက်ရကြတော့အမှလည်းလာကြည့်တာနောက်ကြလေလာကြည့်ရနောက်ကြတော့ပုံစံ3ဖြည့်ပြီးတော့မှလာတော့ခါကျမင်းစင်းပိတ်သွားပြီခုတစ်ခေါက်ပါလာလို့နောက်တစ်ခေါက်လာကြည့်တာတစ်ခေါက်လည်းမပါတော့အဲ့ဒါအခုထပ်ဖြည့်ရ
မင်းစင်းမယုံသူတွေကိုတက်ဆိုင်ရာကော်မရှင်ရုံးခွဲတွေမှာစက်တင်ဘာလ29ရက်နေ့နောက်ဆုံးထားပြီးတော့ပြင်ဆင်ကြရမှာဖြစ်ပါတယ်ဒီတစ်ခေါက်မဲစင်းမှာနာမည်စင်းမပါဝင်မှုဆိုရင်ပုံစံ3နဲ့လျှောက်ထားကြရမှာဖြစ်ပြီးတော့သေဆုံးတဲ့သူတွေအပါဝင်မပါဝင်တဲ့သူတွေပါဝင်နေမယ်ဆိုရင်တော့ပုံစံ4နဲ့ဖြစ်စီအချက်အလက်တွေမှားယွင်းနေမယ်ဆိုရင်ပုံစံ4ကကင်နဲ့ပြန်လည်လျှောက်ထားရမှာဖြစ်ပါတယ်။နောက်ဆုံးထုတ်ပြန်တဲ့မဲစင်းဖြစ်တာကြောင့်အသက်18နှစ်ပြည့်ပြီးတဲ့သူတိုင်းလာမယ့်ရွေးကောက်ပွဲမှာမဲပေးနိုင်အောင်မဲစင်းတော်ရောက်ကြည့်ရှုကြဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကတိုက်တွန်းနေကြပါတယ်ခင်ဗျာ။